Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925 32နဲ့ပထမနာရီဝက်မှာ line meter 190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်လင်းဦးပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကယူကရိန်းကိုပေးဖို့စီစဉ်ထားတဲ့စီးရေးကူညီကိစ္စထက်နိုင်ငံရေးပြန်ပြောင်းဖို့စုံစမ်းဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တယ်လို့အမေရိကန်ထိပ်တန်းသံတမန်တစ်ယောက်ကပြောလိုက်ပါတယ်။2014ခုနှစ်တုန်းကမလေးရှားလေယာဉ်ပျက်ကျမှုကိုစုံစမ်းနေတဲ့အဖွဲ့ကယူကရိန်းကွက်ထွက်ရေးသမားတွေနဲ့ရုရှားတောင်ဝင်ရှိသူတွေကြားဆက်သွယ်ပြောဆိုခဲ့တဲ့ထောက်ထားတွေကိုထုတ်ပြန်လိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြီးညာပေးမှာပါ
။အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာငြိမ်းချမ်းရေးမရဘဲနဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုကိုမရနိုင်ဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောသွားတဲ့အကြောင်ဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့တဲ့ငင်းဘာသာဘောင်းဆောင်ငင်းကြရေးစကားဝိုင်းအကြောင်းနားဆင်ရဖို့ရှိသလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဲချက်နဲ့ကမ်ဘီယာနိုင်ငံကမြန်မာပြည်ကိုကုလရဲ့အမြင့်ဆုံးတရားရုံး ICJ မှာအမှုတင်ခဲ့တဲ့အပေါ်မှာမတူကွဲပြားတဲ့အမြင်တွေရခိုင်ပြည်နယ်အတွင်းမှာသတင်းတစ်ပတ်နှီးပါးကြာပျောက်ဆုံးနေတဲ့ဒေသခံ9ယောက်ရဲ့သတင်းကိုလည်းအခုထိဘာမှမသိရသေးတဲ့အကြောင်းသတင်းလွှာတွေစက်တိုက်နားဆင်ကြရမှာပါအခုရေဆုံးတော့ထိုက်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာယူကရိန်းနိုင်ငံကိုပေးဖို့စီစဉ်ထားတဲ့စီးရေးကူညီကိစ္စထက်နိုင်ငံရေးပြန်ပြောင်းဖို့စုံစမ်းစစ်ဆေးဖို့ကိစ္စကိုပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းတစင်စကားကြားခဲ့ရတယ်လို့သမ္မတအပေါ်ရေးယူနိုင်ရေးလွှတ်တော်ကြားနာပွဲမှာအမေရိကန်ထိပ်တန်းသံတမန်တူကထွက်ဆိုသွားပါတယ်ယူကရိန်းနိုင်ငံအတွက်အမေရိကန်ရဲ့စီးရေးကူညီဒေါ်လာတန်400နီးပါးကိုဆိုင်းငံ့ထားတဲ့ကိစ္စထက်ရှင်းနေအမေရိကန်သမ္မတယူကော့ဘက်မှဒီမိုကရက်တစ်ပါတီကပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကပိုပြီးစိတ်ဝင်စားခဲ့တဲ့အကြောင်းယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးဝီလျံတီလာကမနေ့တုန်းကပဲပြောဆိုလိုက်တာပါသမ္မတထရန့်အတွက်မဲဆွယ်ဝဲရန်ပုံငွေထည့်ရမှာအဓိကအလူရှင်တူဖြစ်ကနေနောက်ပိုင်းမှာဥရောပသမဂ EU ဆိုင်ရာတာဝန်ကြီးဖြစ်လာတဲ့ Gordon Sondland နဲ့သမ္မတတို့တယ်လီဖုန်းဆက်စကားပြောရမှာဒီကိစ္စကိုသူ့လက်ထောက်တယောက်ကကြားခဲ့ရတာလို့လည်းတာဝန်ကြီးဒီလာကပြောပါရယ်စုံစမ်းစစ်ဆေးမဲ့ကိစ္စနဲ့ပတ်သက်လို့ EU တာဝန်ကြီး Sondland ကိုသမ္မတကဖုန်းထဲကနေမင်းနေတာကိုကြားခဲ့ရတယ်လို့ယူကရိန်းကရှေ့ဆက်လို့ဖို့အသင့်ဖြစ်နေပါပြီဆိုပြီးတာဝန်ကြီးကပြန်လည်ဖြေကြားတာကိုလည်းသူ့လက်ထောက်ကကြားခဲ့ရတယ်လို့ဆိုပါရယ်သမ္မတထရန့်ကတော့လွှတ်တော်ကြားနာပွဲဟာနိုင်ငံရေးအောက်လန်းဒီတစ်ခုရင်းစရာလုံရတစ်ခုဖြစ်နေစိုးရိမ်စရာမရှိတဲ့အကြောင်းမနေ့တုန်းကတူရကီသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်တုံ့ပြန်ခဲ့တာပါတူရကီသမ္မတရစ်ချစ်တိုင်အာရဝန်နဲ့တွေ့ဆုံပြီးအလုံများနေတဲ့အချိန်မှာရုံးမြင့်ဆန်ကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသတဲ့ကြားနာပွဲကိုတစ်မိနစ်တောင်အချိန်ပေးမကြည့်ခဲ့ဘူးလို့လည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
2014ခုနှစ်တုန်းကမလေးရှားလေကြောင်းလိုင်းလေရင်ယူကရိန်းနိုင်ငံပေါ်မှာပြတ်ကျခဲ့တာကိုစုံစမ်းနေတဲ့ Netherlands နိုင်ငံအဖွဲ့တစ်ခုကနေပြီးတော့ယူကရိန်းခွဲထွက်ရေးတိုက်ခိုက်ရေးသမားတွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေဖုန်းဆက်သွယ်ပြောကြားထားတာကိုကြားဖြတ်နားထောင်လို့ရတဲ့အချက်တွေကိုထုတ်ပြန်လိုက်ပါတယ်လူပေါင်း268ယောက်သေဆုံးခဲ့တဲ့ MH17 လေယာဉ်ခီးစဉ်ပျက်ကျမှုနဲ့ပတ်သက်လို့စုံစမ်းနေတဲ့ JIT အဖွဲ့က2020မတ်လမှာစတင်ပေမဲ့လူ၄ယောက်ကိုတရားစွဲထားတဲ့အမှုအတွက်တပ်သေးတွေအထောက်အထားတွေကိုစုဆောင်းနေတာဖြစ်တယ်လို့ပြောပါရတယ်။2014ခုနှစ်ဇူလိုင်လလို့နေဆွဲတက်ထားတဲ့ကြားဖြတ်ကြားရတဲ့ဖုန်းပြောကြားမှုကို YouTube ပေါ်မှာထုတ်ပြန်ခဲ့တာမှရုရှားကာကွယ်ရေးဝင်ကြီးစာဂေရှိုင်ကူကိုညှိနှိုးပြီးတော့ရှိုင်ကူလှုပ်ခွင့်ပေးလိုက်တဲ့လူတွေလာနေပြီလို့တမ်မှုကြီးတယောက်ကနောက်တယောက်ကိုပြောနေပုံရတဲ့အတန်ကြားရပါတယ်။2015မတ်လနေဆွဲနဲ့ဆက်သွယ်ပြောကြားမှုထဲမှာလဲခွဲထွက်ရေးအဖွဲ့ကစစ်ထောက်လိုက်ရေးအရာရှိတယောက်နဲ့နောက်တယောက်ဆွေးနွေးထားကြတာမှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ထိတ်တန့်အကြပေးဗလာဒီစလက်ဖ်ဆာကော့ဖ်ကိုညှိနှိုးပြီးဆာကော့ဖ်ရဲ့နာမည်အကြိမ်ကြိမ်စကားထဲမှာကြားရပါတယ်။2014ဇူလိုင်လကအမ်စတာဒမ်မြို့ကနေကွာလာလမ်ပူမြို့ကိုအသွားလေရင်ပေါက်ကွဲပြီးတော့ယူကရိန်းပေါ်ပြတ်ကျခဲ့တာပါရုရှားကလုပ်တဲ့လေရင်ဖြက်မစ်ဆိုင်းဒုံးနဲ့နဲ့ပြစ်ချခံရတာဖြစ်တယ်လို့ JIT အဖွဲ့ကပြောကြားထားပါတယ်ဒီလေရင်ပြတ်ကျမှုကြောင့်ရုရှားလူမျိုး3ယောက်နဲ့ယူကရိန်းလူမျိုး1ယောက်ကို Netherlands မှာတရားစွဲလိုက်ကြောင်းဂျွန်လာရုံက Netherlands အစိုးရရှင်းတွေက ကြေညာထားပါတယ် တရားစွဲခံရတဲ့ထဲမှာပါတဲ့ယူကရိန်းခွဲထွက်ရေးတပ်မှူးကြီးအိုက်ဂေါ်ဂါဂင်နဲ့ရုရှားသိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားဒေသမှာအကြီးအကဲဖြစ်ရုရှားကခန့်အပ်ထားတဲ့ဆာဂေးအက်စကီယော့နော့ဖ်တို့ရဲ့နာမည်တွေလည်းကြားဖြတ်နားထောင်တဲ့ဖုန်းဆက်သွယ်မှုတွေထဲမှာပါတယ်လို့ GID အဖွဲ့ကပြောပါတယ်
အမေရိကန်ပြည်သူနဲ့တူရကီနိုင်ငံကြားဆက်ဆံရေးချစနေရေးမှာနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပေမဲ့တိုးတက်တဲ့အရေးလက္ခဏာတော့မတွေ့ရပါဘူး။ဒါပေမဲ့လည်းမနေ့တုန်းကအင်ဂျီရောမှာတွေ့ဆုံဆွေးနွေးမှုဟာအကျိုးရှိပြီးယူဆမှုရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီချစ်တိုင်အာရဝန်တို့ကပြောဆိုခဲ့ကြတာပါ။ S-400 မစ်ဆိုင်းဒုံးစနစ်ပါဝင်ရုရှားလုံစစ်မြင့်စစ်လက်နက်တွေကိုတူရကီကဝယ်ယူတာအမေရိကန်အတွက်ကြီးမားတဲ့စင်ကာမှုဖြစ်နေလေ။တူရကီသမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲတွင်သမ္မတထရန့်ကပြောခဲ့ပါတယ်။ဒီအခြေအနေကိုဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းပြောဆိုခဲ့တာပါ။တူရကီနိုင်ငံကရုရှားလို S-400 မစ်ဆိုင်းဒုံးစနစ်ကိုဝယ်ယူတာရုရှားနိုင်ငံကစစ်ပစ္စည်းဝယ်ယူမှုတွေကိုတားမြစ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်ရာရောက်တာကြောင့်အမေရိကန်လို F-35 စစ်မြင့်တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ကိုအမေရိကန်ဘက်ကဆိုင်းငံ့ထားတာပါတူရကီသမ္မတကတော့ပြဿနာကိုဆွေးနွေးဖြေရှင်းနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုထားတာပါလိုအပ်ရင်အမေရိကန်လို Patriot မစ်ဆိုင်းဒုံးစနစ်ကိုတူရကီကဝယ်ယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်နိုင်ငံခြားလက်တလောကြုံနေရတဲ့ပြဿနာကိုဖြေရှင်းနိုင်မှုနောက်ထပ်အစ်မြင့်ဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အကြောင်းလည်းနိုင်ငံတာဝန်ရှိသူတွေကပြောပါရယ်အမေရိကန်ကတိုက်လေယာဉ်တွေကိုမရောင်းတော့ဘူးဆိုရင်တော့ရုရှားလို SU-57 နဲ့ SU-35 တိုက်လေယာဉ်တွေကိုဝယ်ယူဖို့မကြသေးခင်တုန်းကပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံရမှာတူရကီသမ္မတကဆွေးနွေးခဲ့တဲ့အကြောင်းလည်းသတင်းတွေကဖော်ပြနေကြတာပါဒါမှလည်းဒီလိုသာဝယ်ယူမယ်ဆိုရင်တော့အမေရိကန်ဦးဆောင်တဲ့မြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO ဖွဲ့ဝင်တူရကီအနေနဲ့မာမိတ်ဖွဲ့ထဲမှာအခက်အခဲတွေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်
IS Islamic စစ်သွေးကြောအဖွဲ့ဝင်ဖြစ်တန်တရားရှိတဲ့ American နိုင်ငံသားတယောက်ကိုနေရပြန်ပို့မဲ့အကြောင်းတူရကီနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်တူရကီနဲ့ဂရိနိုင်ငံနယ်စပ်ကဂျာခန်နယ်မြေမှာရဲအတော်ကြာပိတ်မိနေတဲ့အသက်39နှစ်အရွယ်မိုဟာမက်ဒါဗစ်ဘီကိုနေရပြန်ပို့မှဖြစ်ကြောင်းတူရကီပြည်ထောင်စုဝန်ကြီးဌာနကပြောဆိုလိုက်တာပါသူ့ကိုပြန်လည်လက်ခံဖို့ American ကအစောပိုင်းကညှဉ်းဆန်းထားခဲ့ပေမဲ့အခုတော့သဘောတူလိုက်တယ်လို့တူရကီဝန်ကြီးပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတရီဂျက်ဒါယက်အာဒိုဝန်တို့ဝါရှင်တန်မှာမနေ့တုန်းကဆွေးနွေးခဲ့ပြီးမှပဲစစ်သွေးကြောအဖွဲ့ဝင်ဖြစ်မတင်ကားသူအမေရိကန်နိုင်ငံသားကိုတူရကီကနေပြန်ပို့ဖို့အတွက်ကြေညာတာပါတူရကီနိုင်ငံနဲ့နယ်စပ်အနီးစီးရီးယားနိုင်ငံထဲမှာအခြေစိုက်ထားတဲ့ကတ်တပ်ဖွဲ့တွေကိုရှင်းလင်းဖယ်ရှားဖို့စီးရီးယားအရှေ့မြောက်ပိုင်းဒေသကိုတူရကီနိုင်ငံကထိုးစစ်တွေစတင်ခဲ့ပြီးတဲ့နောက်စီးရီးယားနဲ့တူရကီနိုင်ငံတွေမှာဖမ်းထားတဲ့နိုင်ငံသားသား IS စစ်သွေးကြောတွေကိုနေရပြန်ပို့ဖို့တူရကီကစတင်စီစဉ်ခဲ့တာဖြစ်ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားနဲ့တန်မန်ဆက်ဆံရေးထိုးထွက်မှုရဖို့အတွက်တောင်ကိုရီးယားနဲ့ပုံမှန်ပူးတွဲစည်းရေးလိချင်းတဲ့အစီအစဉ်တွေကိုရှော့ချကောင်ရှော့ချသွားနိုင်တဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်ကက်စပါကဒီနေ့ပဲပြောလိုက်ပါတယ်။တန်မန်ရဲ့လိုအပ်ချက်အရစည်းရေးလိချင်းမှုအစီအစဉ်တွေကိုအတိုးလျှော့လုပ်နိုင်တဲ့ကြောင်းအာရှခီးစဉ်စာဖြင့်တောင်ကိုရီးယားနိုင်ငံဆွေးမျိုးတော်ကိုအသွားမှာပဲတင်းနောက်တွေကိုပြောလိုက်တာပါ။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလက်ချက်မှုတွေဟာကြီးကြော်ဖို့ဖြစ်စင်းတဲ့လျှော့ရက်တွေဖြစ်ကန့်ကွက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တွေကိုဒီနှစ်မကုန်ခင်မှာတင်ပြဖို့လဲတောင်းဆိုနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့စင်ကူမှာထိပ်သီးတွေ့ဆုံခဲ့ကြတဲ့ပြီးခဲ့တဲ့နှစ်ထဲမှာတုန်းကလည်းပူးတွဲစည်းရေးလက်ချက်မှုအစီအစဉ်တော်တော်များကိုဖျက်ခဲ့ပူပါတယ်။ဒါပေမဲ့လည်းစည်းရေးလက်ချက်မှုတွေကိုရှော့ချတာဟာမြောက်ကိုရီးယားကိုခွင့်ရပေးလိုက်ရတဲ့သဘောမျိုးမဟုတ်ပဲတန်တမာရေးအတွက်လမ်းပွင့်ပေးရတာဖြစ်တဲ့အကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်စပါကသတိပေးပါတယ်ပူးတွဲစည်းရေးလက်ချက်မဲ့အစီအစဉ်တွေကိုဖြစ်ဖို့မြောက်ကိုရီးယားကထပ်မံတောင်းဆိုလိုက်ပြီးနောက်တစ်ရက်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့မှတ်ချက်ပေးစကားထွက်ပေါ်လာတာပါမနေ့ကတော့မြောက်ကိုရီးယားရဲ့နိုင်ငံတော်ရေးကော်မရှင်ကကြေညာချက်ကိုနိုင်ငံပိုင်ပို့ကိုရီးယားဗဟိုသတင်းအေဂျင်စီကထုတ်ပြန်ခဲ့ရမှာတော့ပူးတွဲစည်းရေးလက်ချက်နဲ့စီစဉ်နေတာစင်ကူထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းပြောဆိုခဲ့ပြီးမြောက်ကိုရီးယားအနေနဲ့စစ်ရှိသီးခံနိုင်စွာကုန်ခန်းလာပြီးဖြစ်ကြောင်းလည်းသတိပေးပြောဆိုထားပါတယ်
။ဟောင်ကောင်မြို့နယ်အချက်ချကြတဲ့နေရာတွေတဝိုက်သွားရေးလာရေးအခက်အခဲဖြစ်အောင်လို့ကားလမ်းတွေဘူတာရုံတွေကိုဒီကနေ့မှလည်းဆန္ဒပြသူတွေလက်ရက်မြောက်နေ့အဖြစ်ဆက်လက်ပိတ်ဆို့ဆန္ဒပြခဲ့တယ်လို့တက္ကသိုလ်ကျောင်းဝင်းတွေရဲ့ရဲတွေဝေမလာနိုင်အောင်လို့အုတ်ခဲတွေနဲ့တားဆီးကရန်ထားကြပါတယ်။ လုံခြုံရေးတွေနဲ့အထူးကယုံဖြစ်ခဲ့တဲ့ Chinese University of Hong Kong တက္ကသိုလ်အပါအဝင်တက္ကသိုလ်ကောလိပ်ကျောင်းဝင်းတချို့မှဆန္ဒပြကျောင်းသားတွေကပလက်ဖောင်းခင်းထားတဲ့အုတ်ခဲတွေကိုခွာပြီးတော့လမ်းမတွေပေါ်မှာအကာအရံတွေလုပ်ခဲ့ကြပါတယ်ဆန္ဒပြသူတွေကိုရဲကမျက်ရည်ယိုဘုံတွေရာဘာကြီးတွေနဲ့လူစုခွဲခဲ့တာကိုဆန္ဒပြသူတွေဘက်ကလည်းအုတ်ခဲတွေမိလောင်ဘုံတွေနဲ့ပြန်ပစ်ပေါက်ကြပါတယ်Polytechnic တက္ကသိုလ်မှာဆိုရင်ရဲတွေကိုမြားတွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။အထူးကိယုံဖြစ်အောင်လုပ်နေသူတွေဟာတက္ကသိုလ်ကျောင်းဝင်းတွေကိုမီးလောင်ဘုံတွေထုတ်လို့ရနေရာတစ်ခုလို့အသုံးပြုနေတယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်။ဆန္ဒပြသူတွေအနေနဲ့သူတို့ဖြစ်ချင်တာကိုအကြမ်းဖက်တောင်းဆိုရင်အောင်မြင်မှာမဟုတ်ဘူးလို့လည်းရဲတပ်ဖွဲ့တာဝန်ရှိသူတယောက်ကဒီကနေ့ဒီသတင်းစာရှင်းလင်းပွဲမှာပြောကြားပြီးသူတို့လုပ်ရဟာအကြမ်းဖက်ဝါဒအခြေခံဆောင်ရွက်မှုတွေအစဉ်ရောက်ဖို့နီးနေပြီလို့ဆိုခဲ့ပါတယ်။မြို့လယ်ကစီးပွားရေးအချက်အချာနေရာတွေမှာတော့နေ့လယ်ထပင်းစားချိန်မာဒီရုံးတွေကဝန်ထမ်းတွေထွက်လာပြီးတော့ဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာညမထွက်ရကာဖျူအမိန်ထုတ်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပေမဲ့အစိုးရကတော့လောလောဆယ်ဒီသတင်းတွေကိုပယ်ချထားပါတယ်။ဟောင်ကောင်မှာမူဂျိုကျောင်းကနေအထက်တန်းကျောင်းအထိကျောင်းအလုံးကိုအခုသတင်းပတ်ကုန်တဲ့အထိပိတ်ထားမယ်လို့ပညာရေးဌာနကဒီကနေ့ကြေညာခဲ့ပါတယ
်။2020ပြည့်ကမ္ဘာဖလားအာရှဆုံးခြေစစ်ပွဲအတွက်မြန်မာအသင်းကတာဂျီကစ္စတန်အသင်းကိုနိုင်ရတော့ပါတယ်။မြန်မာအသင်းနဲ့တာဂျီကစ္စတန်တို့မန္တလေးမြို့ကမင်းလာတီးကွင်းမှာကစားရမှာတော့မြန်မာအသင်းက၄ဂိုး၃ဂိုးနဲ့နိုင်သွားတာပါမြန်မာအသင်းအတွက်ဂိုးတွေကိုတော့ဆွလမန်က၂ဂိုးအောင်သူနဲ့မမောင်လွင်တို့ကတဂိုးစီသွင်းခဲ့ကြတာဖြစ်ပါတယ်မြန်မာအသင်းကအာရှဆုံးခြေစစ်ပွဲမှာအုတ်စု F မှာပါဝင်ပြီးနာမည်ကြီးဂျပန်ကာဂစ္စတန်တာဂျီကစ္စတန်မွန်ဂိုလီးယားအသင်းတို့နဲ့အုတ်စုတစုရဲ့ရှိနေပါတယ်အုတ်စုပွဲစဉ်၄ပွဲကစားပြီးတဲ့အချိန်မှာတော့မြန်မာအသင်းကတပွဲနဲ့၃ပွဲရှုံးနဲ့၃ပွဲရထားပါတယ်ဒီအုတ်စုကနောက်ပွဲစဉ်မှာတော့ဂျပန်ကကာဂစ္စတန်ကိုဒီနေ့၂ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်ဒါကြောင့်ဒီအုတ်စုမှာဂျပန်က၄ပွဲရှုံးနိုင်ပြီး၁၂မှတ်နဲ့အုတ်စုမှာထိပ်ခတ်ရှိနေပြီးကာဂစ္စတန်နဲ့တာဂျီကစ္စတန်တို့ကတော့၆မှတ်မွန်ဂိုလီးယားနဲ့မြန်မာက၃မှတ်စီအမှတ်တူရှိနေပြီးမွန်ဂိုလီးယားအသင်းက၉ကွာချချက်တားတဲ့အတွက်လည်းမြန်မာအသင်းဟာအုပ်စုမှာအောက်ဆုံးနေရာမှာရှိနေပါတယ်
။အစ္စရေးနဲ့ပဋိပက္ခပြန်ဖြစ်နေတဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့ Islamic Jihad လှုပ်ရှားမှုအဖွဲ့ကပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်လိုက်ပြီလို့ဒီကနေ့ပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံရဲ့ဂျားဝင်ဆေးဆက်ပေးမှုနဲ့နှစ်ဖက်သဘောတူညီချက်ရယူခဲ့ပြီးတဲ့နောက်အဖြစ်ကိုခတ်ရက်ဆဲခဲ့တာပါ။Islamic Jihad အဖွဲ့ခေါင်းဆောင်တွေကိုအစ္စရေးကပြစ်မှတ်ထားတိုက်ခိုက်တာတွေရပ်တန့်ဖို့အပအဝင်တပ်မတ်ချက်တချို့ကိုအစ္စရေးဘက်ကသဘောတူငဲ့တာကြောင့်သူတို့ဘက်ကတိုက်ခိုက်မှုတွေကိုဂျာဒါဘရီနေ့မနက်မှာရပ်လိုက်ကြောင်း Islamic Jihad အလှူရှားမှုအဖွဲ့ပြောခွင့်ရသူကပြောပါတယ်။ပါလက်စတိုင်းဘက်ကတိုက်ခိုက်မှုတွေမလုပ်ဘူးဆိုရင်အစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေကိုရပ်ထားမဲ့အကြောင်းအစ္စရေးနိုင်ငံသားရဲ့ဝန်ကြီးကလည်းစစ်ဖက်ရေဒီယိုတစ်ခုမှပြောသွားပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဂါဇာမှာခြေဆိုင်တဲ့ Islamic Jihad အဖွဲ့တပ်မှုကြီးတယောက်အင်ဂါနီကတည်ဆုံးခဲ့ပြီးတဲ့နောက်ပါလက်စတိုင်းစစ်သွေးကြွတွေဘက်ကရော့ကက်ဒုံးတွေနဲ့လက်တုံ့ပြန်တိုက်ခိုက်သလိုအစ္စရေးကလည်းလေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့တာဖြစ်ပါတယ်ရှင
်ဂျာသာရင်းနဲ့ညာဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မဆူမြတ်မုံတို့ပြောပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်နားဆင်ရပါမယ်။ငြိမ်းချမ်းရေးမရှိရင်ရေရှည်တည်တံ့တဲ့ဖွံ့ဖြိုးတိုးတက်မှုမရှိနိုင်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေပြည်တော်မှာလှုပ်တဲ့တတိယအကြိမ်မြောက်ဘာသာပေါင်းစုံငြိမ်းချမ်းရေးအကြံပြုစကားဝိုင်းမှာပြောပါရယ်။ငြိမ်းချမ်းရေးရဖို့ဘာသာပေါင်းစုံချာဟန်ချက်ညီတဲ့တရားမျှတမှုရှိဖို့ကြိုးစားသွားဖို့လည်းတိုက်တွန်းသွားပါရယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကတော့ဘာသာရေးကိုခုထုံးမလုပ်ကြဖို့နဲ့ဘယ်ဘာသာဝင်မဆိုမြန်မာနိုင်ငံအတွင်းနေထိုင်ကြသူတွေအနေနဲ့မြန်မာနိုင်ငံအပေါ်မှာသစ္စာစောင့်တည်ကြဖို့တိုက်တွန်းသွားပါရယ်။ဒီသတင်းကို VOA သတင်းတောက်မေခါကပေးပို့ထားပါရယ်ရှင်
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးတတိယအကြိမ်အကြံပြုဆွေးနွေးပွဲမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တက်မတော်အရာရှိတွေတက်ရောက်ခဲ့ကြတာဖြစ်ပါရယ်။ဒီဆွေးနွေးပွဲကိုနှစ်ရက်တာနေပြည်တော်မှာကျင်းပပြုလုပ်မှာဖြစ်ပါရယ်။နိုင်ငံတော်အတိုင်ပင်ခံကငြိမ်းချမ်းရေးရဖို့ဘာသာပေါင်းစုံချာဟန်ချက်ညီရဲ့တရားမျှတမှုရှိဖို့ကြိုးစားသွားဖို့တိုက်တွန်းသွားခဲ့သလိုငြိမ်းချမ်းရေးမရှိရင်ဘာတိုးတက်မှုမှမရနိုင်တာကိုလည်းသတိထားဆင်ခြင်သွားဖို့တိုက်တွန်းသွားခဲ့ပါရယ်။
Without peace, there can be no sustainable development, and there can be no harmony and justice.
ငြိမ်းချမ်းရေးမရှိရင်ရေရှည်တည်တံ့တဲ့ဖွံ့ဖြိုးတိုးတက်မှုဆိုတာရှိမှာမဟုတ်လို့တဟဇာတာမျှတမှုနဲ့တရားမျှတမှုဆိုတာလည်းရှိမှာမဟုတ်ဘူးတဟဇာတာမျှတမှုနဲ့တရားမျှတမှုဆိုတဲ့အချက်တွေကဘာသာတရားတွေရဲ့အဓိကသွန်သင်ဟောကြားမှုတွေဖြစ်ပါတယ်အဲ့ဒီသွန်သင်ဟောကြားမှုတွေကိုလိုက်နာသူတွေဟာတဟဇာတာမျှတမှုနဲ့တရားမျှတမှုအပေါ်ထားရှိတဲ့ယုံကြည်ချက်ချင်းတူညီကြသလိုမြန်မာနိုင်ငံအတွက်သာမကပဲတစ်ကမ္ဘာလုံးအတွက်ပါငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းတွေလည်းဖြစ်ပါတယ် ဒီကနေ့အခမ်းအနားကိုပထမဆုံးချိန်တက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဘာသာရေးကိုအခြေခံပြီးခုရုံးလောက်တာတွေမလုပ်ကြဖို့တိုက်တွန်းပြောဆိုသွားခဲ့ပါတယ
်။မိတိဘာသာကိုကိုယ်ပြန်တက်ပြီးဖြစ်ပြီးကျွန်တော်အားလုံးကမြန်မာနိုင်ငံသားဖြစ်ကြတဲ့ပြည်မြန်မာများသာဖြစ်ပြီးမြန်မာစိတ်ဝေးပြီးတော့မြန်မာနိုင်ငံပေါ်မှာပြစ်စာဆောက်ပြီးတူညီကြပါမယ်။ရေးချမှုကုန်းနဲ့ဒလိဒုံးထန်လေးဘာသာရေးဒလိဒုံးထန်လေးကပညာဆောင်ရတာမျိုးရှိကောင်းရှိပါဖြစ်ပေမဲ့မိမိယူဆတဲ့မိမိဆောင်ရွက်တဲ့နေရာမှာဘာသာရေးကိုကုသိုလ်ဆုပ်ပြီးမတိမင်းဖြစ်အောင်မဆောင်ရွက်တဲ့မှာတောက်တော်မှုမျိုးကလည်းအာမေတဲ့မှာဘုလိုကျွန်တော်ပြောလိုပါတယ်
ကာကွယ်ရေးဦးစီးချုပ်ကဒီပွဲမှာအပြစ်မရက်သေးတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့ဥပဒေပြင်ပအကြမ်းဖက်လုပ်ရက်တွေကိုစွန့်ပြီးပြည်သူတွေရဲ့မျက်နှာကြည့်ကငြိမ်းချမ်းရေးလမ်းဆက်လျှောက်ကြဖို့ထပ်မံဖိတ်ခေါ်ကြောင်းကိုလည်းထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒီပွဲကိုကုလသမဂ္ဂကိုယ်စားလှယ်တွေနိုင်ငံတကာတန်ယုံတွေကတာဝန်ရှိသူတွေပြည်တွင်းပြည်ပအရက်ဖက်အဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေဘာသာပေါင်းစုံကခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးနေပြည်တော်မှာနှစ်ရက်တာကျင်းပသွားမှာဖြစ်ပါတယ်။ဘာသာပေါင်းစုံပါတဲ့ငြိမ်းချမ်းမြေတာဖောင်ဒေးရှင်းကို2012ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပရိပက္ခတွေဖြစ်ပြီးနောက်ပိုင်းမှာဒီလိုဘာသာပေါင်းစုံချစ်ကြည်ရေးလှုပ်ရှားမှုတွေလှုပ်လာခဲ့ပြီးအခုလိုဆွေးနွေးပွဲတွေလုပ်ခဲ့တာဖြစ်ပါတယ်။ဒီလိုကျင်းပတာဟာဒီကြိမ်နဲ့ဆိုတတိယအကြိမ်မြောက်ရှိပြီဖြစ်ပါတယ်ရှင
်။မေခပြောပြသွားတာပါရှင်။အခုစိုက်ပျိုးရေးခန္ဓာဖွံ့ဖြိုးရေးဆိုင်ရာသတင်းလွှာကိုနားဆင်ရပါမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျီစကော့မာစီယယ်ဟာကချင်ပြည်နယ်အတွင်းမှာအမေရိကန်ကပထမဆုံးအကြိမ်အဖြစ်လဲယာစိုက်ပျိုးရေးကဏ္ဍကိုအကူအညီပေးမဲ့အစီအစဉ်စတင်တဲ့အနေနဲ့ဒီကဏ္ဍမှာလုတ်ကင်ကြသူတွေထံကကြံဉာဏ်ရယူတဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့မြကြီးနားမြို့မှာပြုလုပ်ခဲ့ပါတယ်။မြကြီးနားမြို့ကို၃ရက်ကြာရောက်နေတဲ့တန်မတ်ကြီးနဲ့အဖွဲ့ဟာမနေ့က KSPP ကချင်ပြည်နယ်ပြည်သူ့ပါတီနဲ့တွေ့ဆုံခဲ့သလိုတခြားအရက်ဖက်လူမှုအဖွဲ့တွေနဲ့ပါတွေ့ဆုံပြီးမူရစ်စေဝါတိုက်ဖျက်ရေးဒေသဖွံ့ဖြိုးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
အမေရိကန်တာမတ်ဂျီစကော့မာရှယ်ဦးဆောင်တဲ့တန်ယုံကိုယ်စားလှယ်အဖွဲ့ဟာကချင်ပြည်နယ်မြကြီးနားမြို့ကိုနိုဝင်ဘာ23ရက်ကနေ25ရက်နေ့အထိ3ရက်တာတောရောက်ပြီးကချင်ပြည်နယ်အတွင်းကစိုက်ပျိုးရေးကဏ္ဍကိုအကူအညီပေးရေးမူရစ်စေဝါတက်ဖြည့်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေအတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေ NGO တွေအပြင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတာပါဒီကနေ့မှာတော့စိုက်ပျိုးရေးကဏ္ဍကလူတွေနဲ့တွေ့ဆုံခဲ့ကြောင်းအမေရိကန်တန်ယုံပြောခွင့်ရအာရီယာနီမန်ဒရင်းက VOA ကိုပြောပါတယ်
Today he also attended this USAID agriculture workshop.
ဒီကနေ့မှာတော့ USA American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကကမကဋ္ဌကျင်းပတဲ့စိုက်ပျိုးရေးဆိုင်ရာအလုပ်ယုံဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းကစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်သူတွေထံကအကြံဉာဏ်ရယူနိုင်ရေးအတွက်ဒီဆွေးနွေးပွဲကိုအဓိကလှုပ်ဆောင်တာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အမေရိကန်ရဲ့စိုက်ပျိုးရေးဆိုင်ရာအကူအညီတွေကိုကချင်ပြည်နယ်အတွက်ပထမဆုံးအကြိမ်ပေးသွားဖို့စီစဉ်နေတာကြောင့်ဖြစ်ပါတယ်။
တာမတ်ကြီးမဆီရနဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာပဲကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရနဲ့လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့အမွေးစေဝါသုံးဆွဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဒေသခံအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အကြံပေးချက်တွေရယူပြီးစီမံကိန်းရေးဆွဲဖို့ပြင်ဆင်နေတာမှာမနက်ဖြန်နိုဝင်ဘာ15ရက်နေ့မှာအလို့ယုံဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။အဲ့ဒီအလို့ယုံဆွေးနွေးပွဲကိုတာမတ်ကြီးမဆီရတက်ရောက်ဖွင့်လှစ်ပေးမယ်လို့အာရီယန်နီမန်ဒရင်းကပြောပါတယ်။ကချင်ပြည်နယ်အတွက်သီးသန့်ပြုလုပ်တဲ့မွေးရေးစေဝါတက်ဖြည့်ရေးအစီအစဉ်9နှစ်တာကာလအတွက်အမေရိကန်ဒေါ်လာ6တန်းသုံးဆွဲထားဖို့ရထားကြောင်းလည်းပြောပါတယ်။မနေ့ကတော့အာမတ်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဟာခီးရောက်မဆိုင်ပဲကချင်ပြည်နယ်ကနိုင်ငံရေးပါတီကြီး၅ခုစုပေါင်းပြီးဖွဲ့ထားတဲ့ KSPP ကချင်ပြည်နယ်ပြည်သူ့ပါတီနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းပါတီဒုဥက္ကဋ္ဌကွန်ရောင်အောင်ခန်းကပြောပါတယ်။
မနေ့ကရောက်ချင်းပဲပထမဦးဆုံးကျွန်တော် KSPB ကချင် State Power Party ရုံးချုပ်ကိုလာပြီးမှလာတွေ့ပါတယ်။သူကတော့ KSPB ရဲ့ရှေ့လုပ်ငန်းစဉ်တွေပေါ့။ဘာဖြစ်လို့ပူပေါင်းရတဲ့အကြောင်းရင်းတွေရှေ့လုပ်ငန်းစဉ်တွေပြောတယ်။ကျွန်တော်ဘက်ကလည်းတင်ပြเสียရှိတာကိုတင်ပြတယ်။အဲ့ဒီအပြာလန်ဆွေးနွေးမှုပေါ့
။ကချင်ပြည်နယ်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အမေရိကန်ကအကူအညီပေးနိုင်မယ့်အနေအထားတွေကိုတာမတ်ကြီးကမေးမြန်းခဲ့တာနဲ့သူတို့ဘက်ကပြန်လည်တင်ပြဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုလည်းကွန်ရောင်အောင်ခမ်းကအခုလိုဆက်ပြောပါတယ
်အဓိကတော့မူရစီဝါကိစ္စနဲ့ငိမ့်ချရင်ကိစ္စဖြစ်ပါတယ်ငိမ့်ချရင်မရဘူးဆိုရင်ကျွန်တော်နိုင်ငံမှာဘလောက်ပဲဖွံ့ဖြိုးရေးပဲလုပ်လို့စီးပွားရေးလုပ်ပဲလုပ်လို့အောင်မြင်မှာမဟုတ်ဘူးဆိုတဲ့ဟာအချက်တွေကိုကျွန်တော်ဘက်ကနေတင်ပြပါတယ်ဒါကြောင့်လည်းတို့အနေနဲ့ဒီဟာကိုလက်ခံတယ်နောက်တစ်ချက်ကတော့မူရစီဝါကိစ္စဖြစ်ပါတယ်အခုကဒီမှာကြည့်မှာမူရစီဝါအရင်ဒီ effect ဖြစ်နေတယ်ပြတ်တက်နေတယ်အဲ့ဒီဒီကချင်ပြည်နယ်ပါလေသွားစွာ ဒီ effect တွေကဖြစ်နေတယ်တမ်းများတဲရောက်မှုတွေကဖြစ်နေတယ်ဆိုတဲ့ဟာကိုလည်းသူတို့လက်ခံတယ်ဒါကြောင့်လည်းအဲ့ဒီကိစ္စတွေကလည်းသူတို့အနေနဲ့အမြဲတမ်းအောက်ကြည့်နေတယ်ဆိုတဲ့အပိုင်းနဲ့ဖြစ်ပါတယ
်။တာမတ်ဂျစ်ကော်မရှင်ရဲ့အဖွဲ့ဟာမနေ့ပြန်မှာတော့ဒုတိယကမ္ဘာစစ်အတွင်းအမေရိကန်တပ်ဖွဲ့တွေနဲ့အတူလက်တွဲတိုက်ပွဲဝင်ခဲ့ကြတဲ့ကချင်စစ်ပြန်စစ်မှုထမ်းဟောင်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါ့အပြင်မနေ့ပြန်မှာပဲမြစ်ကြီးနားမြို့မှာအမေရိကန်တန်ယုံအလုတ်အကိုင်နဲ့တခြားအခွင့်အလမ်းများဆိုင်ရာပြပွဲကိုဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ဟာမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံနဲ့မကြခင်နေပြည်တော်မှာဖွင့်လှစ်ဖို့ရှိတဲ့ဆက်ဆံရေးရုံးတွေမှာအလုတ်အကိုင်ဘလို့ရှောက်လို့ရနိုင်တဲ့အမေရိကန်မှာပညာသွားသင်လို့သူတွေအတွက်ပညာသင်ခွင့်ရနိုင်တဲ့အခွင့်အလမ်းတွေအကြောင်းကို Facebook ကနေဓာတ်ရိုက်ထုတ်လွှင့်ပြသပြီးရှင်းလင်းပြောကြားမဲ့အစီအစဉ်ဖြစ်ပါတယ်။မနေ့ဖန်နိုဝင်ဘာ15ရက်တောက်ကြနေ့မနေ့9နာရီမှာစတင်မဲ့အစီအစဉ်ကိုတော့လူကိုယ်တိုင်မတက်နိုင်သူတွေအနေနဲ့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်ကနေကြည့်ရှုနိုင်ဖို့အတွက်ဓာတ်ရိုက်ထုတ်လွှင့်ပြသပေးသွားမယ်လို့ဆိုပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုင်းပြောပြသွားတာပါရှင်အခုမြန်မာနိုင်ငံကိုကုလရဲ့ ICJ တရားရုံးမှာအမှုတင်လိုက်တဲ့အပေါ်အမြင်တချို့ကိုနားဆင်ရမှာပါရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာနိုင်ငံဘက်ကလူမျိုးတွေတပ်ဖြတ်မှုတွေကိုကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာကမ်ဘီယာနိုင်ငံကအခုလ17ရက်နေ့မှာအမှုတင်သွင်းခဲ့ပါတယ်အဲဒီလိုဆွဲချက်တင်လိုက်တဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကကြိုးစိုးထားပါတယ်ဒါပေမဲ့ ICJ နိုင်ငံတကာခုံရုံးရောက်သွားတဲ့ဒီမှုဟာတာဝန်ရှိသူတဦးတယောက်အဖွဲ့အစည်းတစ်ခုခုကိုဆွဲချက်တင်တာမဟုတ်ဘဲနိုင်ငံလိုက်တာဝန်ရှိတဲ့သဘောဆောင်တယ်လို့ဆိုတာသတိပြုသင့်တယ်လို့မြန်မာဥပဒေပညာရှင်တဦးကထောက်ပြပါတယ်ပြည်တွင်းအစုအဖွဲ့တွေရဲ့သဘောထားကိုမဆုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံကရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အဲ့ဒီလိုဖြစ်ရပ်တွေကိုတာစီရေးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်လိုက်တာပါဂမ်ဘီယာကတင်တဲ့အမှုတွဲထဲမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာဘက်ကချက်ချင်းရပ်တန့်စေဖို့အတွက်ယာယီအရေးယူပေးဖို့တောင်းဆိုချက်လည်းပါဝင်ပါတယ်ရခိုင်ပြည်မြောက်ပိုင်းမှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကအခမ်းအနားပြောဆိုထားကြတာပါပြည်မှုကျူးလွန်သူတွေကိုအရေးယူလိုက်မယ်ဆိုရင်ပြည်ထနာရေးပြည်လည်သွားမယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဟောင်းဦးအေးလွင်ကဘူယိုအေးကိုပြောပါတယ
်နိုင်ငံတော်အစိုးရကလည်းစုံစမ်းစစ်ဆေးရေးမှုတွေလုပ်တယ်တမရောဘက်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်တယ်အပြည်ပြည်ဆိုင်ရာကလည်းစုံစမ်းစစ်ဆေးတွေလုပ်တယ်စုံစမ်းစစ်ဆေးလောက်အောင်အနိဋ္ဌာယုံများသည့်ဖြစ်ခဲ့သည်အဲ့တော့အဲ့ဒါကိုကျူးလွန်တဲ့သူတွေကလည်းပဲဥပဒေအရသူတို့ရဲ့ပြစ်ဒဏ်တွေကိုခံရမယ်အဲ့လိုပြစ်ပနဲ့ပြည်တွင်းနဲ့စုံစည်းပြီးတော့ကကျွန်တော်တို့အချက်လက်တွေဖလှယ်ပြီးတော့ကတကယ်ဒုက္ခရောက်နေတဲ့လူတွေဒုက္ခကိုအတိအမှတ်ပြုမယ်နောက်ပြီးတော့ကပြစ်မှုကျူးလွန်တဲ့လူတွေကိုလည်းအရေးယူမယ်ဆိုရင်ကျွန်တော်စိတ်ထင်ပြဿနာပြည်လဲသွားပါလိမ့်မယ
်အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားဂမ်ဘီယာနိုင်ငံက ICJ မှာအမှုတင်သွင်းလိုက်တဲ့အပေါ်မြန်မာအစိုးရဘက်ကတုံ့ပြန်မှုတစုံတရာမပြုသေးပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူဆွမ်းကတော့ဥပဒေကြောင်းအရတုံ့ပြန်သွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတော့သူတို့အနေနဲ့ရခိုင်ဒေသကိုတွားရောက်ပြီးစစ်ဆေးမှုတွေအကြိမ်ကြိမ်လုပ်ခဲ့ပြီးလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့အထောက်အထားမတွေ့ခဲ့တာကြောင့်ဒါဟာတစ်ဖက်သက်ဆွဆွဲချက်ဖြစ်တယ်လို့အဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ်
ကျွန်တော်တို့လည်းရခိုင်ကိုမတည်တော့ရောက်ခဲ့ပြီးပြီ။ဘင်္ဂါလီကိုလူမျိုးတုံးတက်ဖြတ်တယ်ဆိုတော့အထောက်အထားကျွန်တော်တို့ကမတွေ့ဘူးဗျ။မတွေ့တော့ကျွန်တော်တို့လည်းဒါနဲ့ပတ်သက်လို့ဘာမှမပြောခဲ့ဘူးပေါ့လေ။သူတို့ကဘေဟာကိုကြည့်ပြီးတော့လူမျိုးတုံးတက်ဖြတ်တယ်လို့ဆွဆွဲလေကျွန်တော်လည်းနားတော့မလဲဘူး။တကယ်တမ်းကျတော့တစ်ဖက်သက်ဆွဆွဲချက်လို့တော့ကျွန်တော်တို့ကမြင်တာပေါ့
။ရခိုင်ပြည်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာကမြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေရှိနေပြီးအခုချိန်ထိဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပတ်သက်လို့ဝေဖန်ခံနေရတာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ်မြန်မာနိုင်ငံအနေနဲ့အခုလိုတခြားနိုင်ငံတစ်ခုကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာအမှုဆွဲတင်လိုက်တာဟာတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်ပြီးဒီပေါ်ကိုအားလုံးပူးပေါင်းဆောင်ရွက်ပြီးတုံ့ပြန်ဖို့လိုတယ်လို့ဥပဒေပညာရှင်ဒေါက်တာစလိုင်းငုံကျုံမြန်ကပြောပါတယ
်ဒီကိစ္စကတမတော်ကိစ္စတစ်ခုတည်းမဟုတ်အစိုးရကိစ္စတစ်ခုတည်းမဟုတ်သတော်တခုတည်းကိစ္စလည်းမဟုတ်ဘူးအစိုးရလို့ပြောတဲ့အချိန်မှာဒီအကျိုးရေးအပိုင်းကိုတောင်းဝင်တဲ့အစိုးရအဖွဲ့တခုတည်းကိုပြောတာမဟုတ်ဘူးတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဒီလိုမျိုးနိုင်ငံတကာမျက်နှာမှာမြန်မာနိုင်ငံတိုက်ခတ်ကြဆရာတွေဖြစ်လာတဲ့အချိန်မှာကိုယ်အကျိုးရှိပွားကိုယ်ပါတီကိုယ်လူမျိုးအဲ့ဒါမျိုးတွေမထားပင်းနဲ့ကျွန်တော်တို့အားလုံးကမြန်မာဖြစ်တဲ့ဆိုတော့စိတ်ထားနဲ့ပြန်ပြီးတော့တုံ့ပြန်ဖို့လိုတယ်လို့ထင်ပါတယ် Now we don't get not the Kunet to go to Noru Yobu. Between my pit at Pedna, between Pedna, Kuga, between Pedna Mahova, between my pit at Pedna, when I got Pedna Tilara, who quit on Mendapo, who are a little to Noro, you sabbat.
A comb your man and go, I see Jay Yoma, who certain had it can be Yanangaha. Through yet, so ya the letter ma, so ya lone and Ashen Sene, Lou Queen Pietanarigo, he sang gay at a three jong shirajang, to gay sama, a coolu usang loga in a bow, and got a time wonga chosen jabare.
Massusu Pyobjatarawashe. Yakandine Amyone, Yebo Jiwa Osunama, November Satya Nikrega, Pyongnire, Titakan Gaya Yadringo, Kuti, Majaya Direjao, Darwin Shidurine, Titakan Riga Pyojavare, Damroga Pandare Sure, Titakan Ria, Machepo Maro, and now Bainta Sita Najo, Darwin Shiduga, Maho Jang, Yimbime, a Yenga call you Sisuke Bujanguro Pyovare, a Piesungu, Vioe Drinda, Kositugat, Drinbipo Tavareshe.
Amune Dringa Yibo Tazi Ru Sare Jiwa Osurigu Piatandware Kala Maboma Nombala Satyanika Piosondware Didaga Ayaku Tasanya Yetanari Madrin Songzan Nibime Dini Chain Ti Dru Pema Shini Resuragu Matiya Dija Tazi Jiwa Osuga Ochoemu Ukemon Shuiga Viwegu Pioware.
Yes, the Kanga, the general director of Mobu, the general, the rule of our solution, and you know, that's the option move in Landi. Yes, kind of whatever, ladies, you want to get a Kamale, two people solution, or yes, Kamale, or Ladi, and another about a machine with your account. The Lugo, the Gibbon Surrey, or the general, the double in the other solution, along with the Raduado, or Amina Lunet to be Matida Banishida, or Name, through Pan Kore Kama, Tilling there, Kama, Janker, Hagar, or Sanki, the Janker.
မလို့ဆိုင်ကလေးကြံခဲ့တယ်ဆိုတော့အဲ့ဒီဆိုင်ကပိုင်ရှင်တွေကလည်းဟုတ်တယ်ဒါသူတို့ဟိုဆိုင်ကလေးဆူပြီးတော့ပြောရတာပေါ့အဲ့ဒီဆိုင်ကလေးကလည်းအခုဘာအရှုံးအိမ်မှာသိထားတယ်ဆိုတော့အဲ့ဒီဆိုင်ကလေးကြီးကတော့ပြောဆုံးသွားတဲ့ဒေသခံတွေကတချို့ဟာတက်မလို့ဘက်ကဖမ်းဆီးသွားတာလို့အမိမဖော်လို့တဲ့ဒေသခံတွေကလည်းပြောပါတယ်မိသားစုဝင်တွေနဲ့နှိစက်တဲ့အမ်းမြုန်တဲ့ဒေသခံဦး
ဲရောက်တယ်လေတခါမှမရောက်တမရောက်တယ်တွေပဲရောက်နေကြတယ်နော်သူတရားဒီမှာကျွန်တော်တို့ကိုလူတွေစောင့်ကြည့်တာပါလေ
အမ်းမြုတ်နယ်ကဒေသခံ9ယောက်ပျောက်ဆုံးနေတဲ့ကိစ္စကိုမသိရှိကြောင်းဒေသလုံခြုံရေးအရက်သားတွေကိုခေါ်ယူစစ်ဆေးတာမျိုးရှိပေမဲ့အဲ့ဒီပုံမှာမိသားစုတွေအနေနဲ့စိုးရင်ပူပန်ဖို့မလိုကြောင်းနောက်ပိုင်းတိုင်းစစ်တနာချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးက VOA ကိုပြောပါတယ
်ဟိုခေါ်ယူစစ်ဆေးတယ်ဆိုတဲ့ဥစ္စာလေလိုအပ်ချက်ရှိတော့ပေါ့နော်လိုအပ်လို့ရှိရင်ပေါ့နော်ခေါ်ယူစစ်ဆေးခြင်းစစ်ဆေးဟိုစစ်ဆေးမှာပေါ့ပြီးလို့ရှိရင်တော့သူတို့ဒါလုံရင်းတပ်ဖွဲ့ဝင်တွေပြီးလို့ရှိရင်တော့ပြန်လွှတ်မှာပေါ့ဘာမှတော့စိုးရိမ်ပူပန်စရာမရှိဘူးလို့ကျွန်တော်ပြောပြရသေးခင်ဗျာဟိုကျွန်တော်ထင်တယ်ဟိုဒေသခံတွေကစိုးရိမ်နဲ့ပူပန်တယ်ဆိုတဲ့ဥစ္စာကဒေသခံအစ်စ်တော်မဟုတ်တော့ဘူးနဲ့တူတယ်ဘာလို့လဲဆိုတော့အော် A ရနေပြီးတော့မှတစ်ဖက်လဲနဲ့ဟာလာဒီဟိုဟာဒီလိုဟာမျိုးပြောရတယ်ဖြစ်ကောင်းဖြစ်မှာပါဗျာ။ဘာလို့လဲဆိုတော့ဟာလာ A တောင်းကျမ်းသူတွေဟာလာခေါ်သွားပါကြတော့ဒေသခံဟာလာခုနကပြည်သူတွေကမစိုးရိမ်ကြဘူးလား။ကျွန်တော်တို့တတ်မလို့ဟာလာဒါတရားဝင်ဖွဲ့စည်းဖြစ်တဲ့အတွက်ကြောင့်မို့လို့ပြေးကြတယ်တရားလွတ်လွတ်တော့မလုပ်ဘူးဆိုတော့ကျွန်တော်ပြောချင
်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတတ်မလို့နဲ့ရခိုင်လက်နက်ကန် AA တို့အကြားတိုက်ပွဲတွေခက်စိတ်စိတ်ပြန်ဖြစ်နေပြီးတော့နှစ်ဖက်စလုံးကသူတို့ရဲ့လုံခြုံရေးကိုအကြောင်းပြပြီးဒေသခံတွေကိုထိမ့်သိမ်းစစ်ဆေးမေးမြန်းတာတွေရှိနေပါတယ်။နိုဝင်ဘာလ3ရက်နေ့ကစစ်ဖက်ဆိုင်ရာစစ်တုံးပန်း18ယောက်ကိုတမရဘက်ကဖမ်းဆီးထားတဲ့ရဲသားတွေနဲ့လဲလှယ်မယ်ဆိုတဲ့ညှိနှိုင်းမှုကိုရခိုင်လက်နက်ကန် AA ဘက်ကကန့်လန့်ခဲ့ပါတယ်။တမရသတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်ဇွန်ထွန်းကတော့တမရအနေနဲ့ဘဲအကြမ်းဖက်အဖွဲ့အစည်းနဲ့မှညှိနှိုင်းမှုလုပ်မှာမဟုတ်ဘဲနဲ့ဒီဇယ်ဥပဒေအတိုင်းပဲစစ်ဆေးဆောင်ရွက်သွားမယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။
ကိုစီသူပြောပြသွားတာပါရှင်ကျမတို့ VOA ကိုစာလိုက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးဖို့လိုတယ်တိတ်ချင်းတောင်းယူလိုတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တတအမှတ်855ကိုစာရေးသားဆက်သွင်းနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့နိုဝင်ဘာလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုဆက်ပြီးနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းရဲ့ကျန်းမာရေးအစီအစဉ်မှာဗိုက်တာမင် D ချို့တက်ရင်ဘယ်လိုဝေဒနာတွေကိုစတင်ခံစားရပါသလဲဆိုတာ
ဗိုက်တာမင် D ရဲ့လက္ခဏာကတော့ကြည့်ရအောင်လို့ကမောလွေတွေနှုံးတွေတွေစကားတွေကအားမရှိဘူးလေကားတက်လို့မကောင်းဘူးခံပြီးပြန်ထားလို့မကောင်းတာပဲနားပေါ့နော
်ပမောက်ခဒေါက်တာချစ်ဆိုးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မြမပြည်မှာမှောက်ခိုးစီးပွားရေးသို့မဟုတ်တရားမဝင်ကုန်သွယ်ရေးရှင်သန်ကြီးထွားလာနေတာနှစ်90ကျော်နေပါပြီ။လက်နက်ကိုင်ဖွဲ့တွေကမှောက်ခိုးစီးပွားရေးပေါ်မှီခိုးပြီးတော့လှုပ်ရှားနေကြပါတယ်။အခုတော့တရားမဝင်ကုန်သွယ်ရေးကိုတိုက်ဖျက်ဖို့ဥရောပကုန်သည်များအသင်းကဆွေးနွေးနေပါတယ်။ဒီကြောင့်ဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
မာပြည်သူတွေကတရားမဝင်တဲ့နေဆက်ကုန်သွယ်ရေးကိုမိခိုလာခဲ့တာဘူတင်ဝင်းရဲ့မဆလာစီအစိုးရလက်ထက်ကလေးကဖြစ်ပါတယ်။ဆိုရှယ်လစ်စနစ်ကျင့်သုံးတယ်ဆိုပြီးပုဂ္ဂလိကလုပ်ငန်းကိုနိုင်ငံပိုင်လုပ်လိုက်တဲ့နောက်ပိုင်းအစိုးရနဲ့မပတ်သက်တဲ့ကုန်သွယ်မှုစနစ်ရှင်သန်းလာပါတယ်။ဒါကိုမောက်ခိုစီးပွားရေးလို့မဆလာစီအစိုးရကအမည်ပေးပါတယ်။နောက်ပိုင်းမှာမနိုင်မနှင်းဖြစ်လာတော့မဆလာအစိုးရဌာနတွေကိုယ်တိုင်လိုအပ်တဲ့ပစ္စည်းကိုမောင်ခိုဈေးမှာဝယ်ယူကြရပါတယ်။တရားမဝင်တဲ့ကုန်သွယ်မှုကိုမဆလအစိုးရကိုယ်တိုင်အသိအမှတ်ပြုလာရတဲ့သဘောဖြစ်ပါတယ်။1988ပြည်သူ့အရေးတော်ပုံကြောင့်မဆလအစိုးရဆင်းပေးလိုက်ရပြီးစစ်တပ်ကအာဏာသိမ်းတာကိုအနောက်တိုင်းကဒဏ်ခတ်အရေးယူတဲ့အခါမှာမောင်ခိုစီးပွားရေးလုပ်ငန်းဟာပိုပြီးအရေးပါလာပါတယ်။စစ်အစိုးရဟာငွေရှင်ကြေးရှင်မောင်ခိုလုပ်ငန်းရှင်ကိုအားကိုးလာရပါတယ်။မွေးစေးမောင်ခိုတွေဖြစ်တဲ့ကိုကံတရုတ်နဲ့ဝါတရုတ်တွေတရားဝင်စီးပွားရေးလုပ်ခွင့်ရလာပါတယ်။စစ်တပ်နဲ့အပြစ်ရအဖွဲ့တွေရဲ့ကိုပိုင်စီးပွားရေးလုပ်ငန်းကြီးထွားလာပါတယ်။တက်လုပ်ငန်း၊ကြောင်ပြတ်လုပ်ငန်း၊အတုအပလုပ်ငန်း၊မွေးစေးလုပ်ငန်းစတဲ့မောင်ခိုလုပ်ငန်းတွေကြီးထွားလာပါတယ
်။တရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာအဖွဲ့ကတရားမဝင်ကုန်သွယ်မှုစစ်တမ်းကောက်ယူတဲ့အခါမှာမြန်မာပြည်ဟာအဆိုးအဝါဆုံးနိုင်ငံတွေမှာပါဝင်နေတာတွေ့ရပါတယ်။နိုင်ငံပေါင်း84နိုင်ငံရဲ့အခြေအနေကိုစစ်ဆေးတဲ့အခါမြန်မာကအဆင့်82မှာရောက်နေပါတယ်။မြန်မာတဲ့စိုးသူဟာပြည်ပကဝင်တိုက်ခိုက်လို့ပျက်စီးသွားတဲ့အီရတ်နဲ့လေပြားတို့ပဲရှိပါတယ်။စစ်အစိုးရရဲ့ခရိုနီအရင်းရှင်ဘေးမောင်ခိုတဖြစ်လဲစီးပွားရေးလုပ်ငန်းရှင်အကျင့်ပြည့်ဗိုလ်ချုပ်လူဒန်းစားတိုင်းရင်းသားအပြစ်ရအရင်းရှင်တရုတ်အရင်းရှင်စတဲ့လူဒန်းစားတွေဟာတရားဝင်တဲ့လုပ်ငန်းရောတရားမဝင်တဲ့လုပ်ငန်းပါလုတ်ကင်နေကြပါတယ်ဒီလိုတရားမဝင်တဲ့ဥပဒေမဲ့ကုန်သွယ်ရေးရှင်သန်နေတာဟာအဆက်မပြတ်ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအဟန့်တားဖြစ်စေပါတယ
်တရားမဝင်တဲ့ကုန်သွယ်ရေးနဲ့ဥပဒေမဲ့စီးပွားရေးဟာရောသွေးရှက်တင်ဖြစ်လာတာဟာမြန်မာပြည်မှာမထူးဆန်းတယ်လို့ဖြစ်နေပါတယ်ဒါပေမဲ့တရားဥပဒေစိုးမိုးရေးကြွေးကြော်ပြီးတရားမဝင်ကုန်သွယ်မှုကိုလစ်လူရှုထားလို့မရဘူးလို့ Eurochange လို့ခေါ်တဲ့ဥရောပကုန်သည်များအသင်းကယုံကြည်တဲ့အတွက်တရားမဝင်ကုန်သွယ်မှုတိုက်ပြရေးဆွေးနွေးပွဲတွေကျင်းပပါတယ်။လွန်ခဲ့တဲ့နှစ်ကဒီကြိမ်ဒီနှစ်ထဲမှာဒီကြိမ်နေပြည်တော်မှာဆွေးနွေးပွဲလုပ်ပါတယ်။မြန်မာအစိုးရကစိတ်ဝင်စားလာလို့ဒုသမရဦးမြင့်စွေခေါင်းဆောင်နဲ့တရားမဝင်ကုန်သွယ်မှုတိုက်ပြရေးအမြဲတမ်းကော်မတီတရားကိုလွန်ခဲ့တဲ့စက်တင်ဘာလကဖွဲ့စည်းလိုက်ပါတယ်ပုဂ္ဂလိကလုပ်ငန်းတွေနဲ့လက်တွဲပြီးမတရားကုန်သွယ်မှုတိုက်ဖျက်ဖို့တိုက်တွန်းတဲ့ယူရိုချမ်းမြေအကြံပေးချက်ကိုလက်ခံလာတဲ့သဘောဖြစ်ပါတယ
်တရားမဝင်ကုန်သွယ်မှုကြောင့်မြန်မာအစိုးရအခွန်အကောက်နှစ်နာဆုံးရှုံးရပုံကိုဥရောပကုန်သည်များအသင်းကလွန်ခဲ့တဲ့စက်တင်ဘာလက44မြင်းနာအစည်းအဝေးကထုတ်ပြန်ထားပါတယ်အ MMRD မြမဇီးကွက်သုတေသနအဖွဲ့ကောက်ယူတဲ့အချက်လက်တွေကိုအခြေခံရေးသားတဲ့စာရန်ဖြစ်ပါတယ်အကောက်ခွန်ဌာနပြည်ရင်းအခွန်ဌာနကွန်သွေးရေးဌာနကွန်သွေးရေးအသင်းနဲ့ကုမ္ပဏီကြီးခုနှစ်ခုကိုအဓိကထားပြီးစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်2018မှာဒေါ်လာတန်း 25,000 ကျော်ပိုးမြမပြည်ကတင်သွင်းတယ်လို့နိုင်ငံသားစည်းမားဖော်ပြပေမဲ့မြမအစိုးရစည်းမားတော့18,000 ကျော်ပိုးသာတင်သွင်းတယ်လို့ဖော်ပြထားတာမို့တရားမဝင်ကုန်သွယ်မှုပမာဏဟာအနည်းဆုံးဒေါ်လာတန်း 6,000 ကျော်လောက်ရှိမယ်လို့ခန့်မှန်းနိုင်ပါတယ
်ဒါပေမဲ့မောင်ခိုလမ်းကြောင်းကဝင်လာတဲ့ကုန်ပစ္စည်းတွေကလည်းအများကြီးရှိနိုင်ပါတယ်မြန်မာပြည်မှာတရားဝင်နေဆက်ကုန်သွယ်ရေးစခန်း15ခုရှိပါတယ်တရုတ်နယ်စပ်မှာ4ခုထိုင်းနယ်စပ်မှာ8ခုအိန္ဒိယနယ်စပ်မှာ2ခုနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာ1ခုရှိပါတယ်တရားမဝင်တဲ့နယ်စပ်ဂိတ်တွေကတော့တရုတ်နယ်စပ်မှာ8ခုရှိပြီးထိုင်းနယ်စပ်မှာ18ခုရှိပါတယ်ကုန်ပစ္စည်းအများဆုံးတရုတ်ကတင်သွင်းပြီးစင်ကာပူကဒုတိယအများဆုံးထိုင်းကတတိယအများဆုံးတင်သွင်းပါတယ်တရုတ်ကဒေါ်လာတန်း 6,000 ကျော်ဘူးစင်ကာပူကတန်း 3,000 ကျော်ဘူးထိုင်းကတန်း 2,000 ကျော်ဘူးနဲ့အခြားနိုင်ငံတွေကတန်း 5,000 ကျော်ဘူးတင်သွင်းပါတယ်နေဆာစခန်းတွေမှာဘူဆဲကအများဆုံးဒေါ်လာတန်း 1,800 ကျော်တင်သွင်းပြီးမြောက်ဝတီကတန်း 800 ကျော်ဘူးတင်သွင်းပါတယ်အိန္ဒိယကဒေါ်လာ22တန်းဘူးနဲ့ဘင်္ဂလားဒေ့ရှ်ကတန်းတန်းဘူးသာတင်သွင်းပါတယ်မချာမီကဖြစ်ပွားခဲ့တဲ့မြန်မာတရုတ်နယ်စပ်တိုက်ပွဲကြောင့်ဘူးဆွဲကုန်သွယ်ရေးမှာနေ့စဉ်ပြည်မြဒေါ်လာ6တန်းကျော်ဆုံးရှုံးကြောင်သိရပါတယ်လင်းတဲ့ကင်တွေလျံပုံငွေရှားနေတဲ့တရားဝင်ကုန်သွယ်မှုကွဲပြောက်ဖို့ဆိုတာကတော့လောလောဆယ်ဖြစ်နိုင်ွယ်မရှိသေးဘူးလို့ယူဆကြပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာအရေးတုံ့တက်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြည်ထနာရီအတွက် ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြည်ထနာရီကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမြင်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမ်းမာရေးခန္ဓာမှာတော့ဗိုက်တာမင် D ချို့တဲ့တဲ့လက္ခဏာနဲ့ကုသခြင်းအကြောင်းသိကြရမှာပါ။ဗိုက်တာမင် D ချို့တဲ့လာတဲ့လက္ခဏာတွေကိုလူတွေသတိမပြုမိတာကြောင့်နောက်ဆက်တွဲယောဂါတွေဝင်လာနိုင်ပါတယ်။ဒါကြောင့်ဗိုက်တာမင် D ချို့တဲ့တာကိုဘယ်လိုသိနိုင်သလဲဆိုတာနဲ့ကုသမှုအပိုင်းကိုစေတက္ကသိုလ်1အယောအကျော်နဲ့အစစ်စေပညာဌာနပါမောက္ခဒေါက်တာချစ်စိုးကိုကိုဝိမင်းကမေးမြန်းတင်ပြထားပါရရှင်။
ဟုတ်ကဲ့ရိုးကျော်စစ်ထုခုဆရာဝန်ကြီးဗမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီဗီတာမင် D ချို့တဲ့မှုအကြောင်းပြီးခဲ့တဲ့ပတ်တွေကပြောခဲ့တဲ့နေရာမှာမြန်မာနိုင်ငံမှာအဖြစ်များလာတာနဲ့ဖြစ်ရခြင်းအကြောင်းရင်းဒီယောဂါတွေအပိုင်းပေါ့နော်နောက်ကာကွယ်အကြောင်းတွေကိုဒီကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီဗီတာမင် D ချို့တဲ့လာရဲ့သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့နဲ့ကုသမှုနေထားတွေကိုဆက်ပြောမှာပါဆရာအဲ့ဒီခါကျတော့ဆရာကြီးဒီဗီတာမင် D ချို့တဲ့တာကိုသိနိုင်မဲ့လက္ခဏာအနေထားဘယ်လိုရှိလဲဆရာ
။ဗီတာမင် D ချို့တဲ့ကကအများဖြင့်မသိကြဘူးပေါ့။အဲကြောင့်လေဖြစ်ရတဲ့နှုံးတော့ဖြစ်တယ်လို့ခုနကနှုံးတော့ဖြစ်တယ်လို့ဖြစ်တယ်။အဲဒါတော့မှသူတို့ကပြောတာမဟုတ်ဘူး။ကျွန်တော်တို့ကနေပြီးတော့မှဒီမြင်ခေါင်းကိုက်လို့လာတဲ့လူတို့သူတို့လာတဲ့လူတို့စိတ်ကြီးလဲသူတွေ့တာပေါ့နော်။ပုံမှန်တော့အဲကသူကသူတို့ရှိလို့ခေါင်းကိုက်တယ်ထင်တယ်သူကြီးကြီးရှိလို့ကိုက်တယ်ဆဲတယ်ထင်တယ်။နောက်ပိုင်းကျတော့သူတို့ရှိပြီးတော့ဗီတာမင် D ခေါင်းတဲ့လူဆိုလို့ရှိရင်ခေါင်းကိုက်တာတို့ငါတို့ရှိဘူးသူတို့ရှိပြီးတော့ဗီတာမင် D ကောင်းတဲ့လူဆိုရှင်အ လမ်းပြီးတော့ကောင်းနေစစ်သားကြီးအားရှိတယ်လို့သူကအဲ့တော့ဗီတာမင်ဒီရဲ့လက္ခဏာကတော့သူရအပြင်တော့လူကမောလွယ်တယ်နှုံးလွယ်တယ်စစ်သားကြီးကအားမရှိဘူးခြေကားတက်လို့မကောင်းဘူးခံပြီးပြန်ထလို့မကောင်းတာတဲ့ဒါပေါ့နော်ဒါပေမဲ့သူကကြာသွားလို့ရှိရင်တော့ကလေးဒီမှာသူပြင်ဖြစ်လာလို့ရှိရင်တော့သူကရိုးကြီးဖြစ်ထွန်းတာဟုတ်အားမရှိတော့စစ်သားကြီးမကောင်းဘူးရိုးကြီးပါအားမရှိဘူးရိုးကြီးပါအားမရှိတဲ့ကြတော့ယူကဖြောင်းဖြောင်းတန်းတန်းမနေတော့ပဲနဲ့ဒီနေ့ကုရေးလာအတူလေးတွေခွင်းလာတယ်အစုကလေးလေးကလမ်းသွားရင်ခွင်းတယ်ခွင်းတယ်နဲ့ဖြစ်တယ်အဲဒါနဲ့မှသူကမသိသေးဘူးဆက်ပြီးတော့ပဲသူကအားမရှိလို့ပဲနေတယ်ဆက်နေတဲ့အခါကျယူကခွင်းရုံကဖုတ်လာငံယူတွေမှာဆန်းပြီးလာလို့ရှိရင်ယူပူလေးတွေတန်းစီပြီးတော့မှဆန်းလို့ရတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဗီတာမင်ဒီချို့တဲ့တာကြောင့်နောက်ဆက်တွဲယောဂလက္ခဏာတွေပြနိုင်တဲ့အနေအထားတွေရှိသေးလားဆရာကြီ
းတစ်ခါကျတော့လေဗီတာမင်ဒီကကိုယ်ကံအားနဲ့နေတဲ့တွဲခါကျတော့ဗီတာမင်ဒီနေလို့ရှိရင်နာသီကြောင့်ဆိုဖြစ်တယ်ခဏခဏအေးအေးပြီးတယ်။အရင်ကတော့ဒါရီလာလို့ရှိရင်နာသီကြောင့်ဆိုဆိုနာသီကြောင့်ဆိုပါမထုံလေးပြီပေါ့။အခုကျတော့ဗီတာမင် D ဆီးကြည့်လိုက်လို့ဗီတာမင် D ပါနည်းနေတယ်လို့ရှိရင်ဗီတာမင် D ပြန်ဖြည့်ပေးနိုင်တယ်။ဒါတခါလေးကောင်းသွားနာသီရောကြောင့်ဆိုရောကောင်းလာတယ်လို့တွေ့ရ
။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီကိုခန်းအားကိုထိခိုက်စေနိုင်တာအပြင်ပေါ့နော်။တခြားရောဒီဗီတာမင် D အားနေလို့ရှိရင်ပေါ့ဖြစ်နိုင်တဲ့အကျိုးဆက်တွေရှိသေးလားဆရာကြီ
း။ဗီတာမင် D ကကိုခန်းအားအပြင်ကိုယူဖန်ကြီးနေပါဒီကပါတယ်သူကယ်လ်ဆီယမ်ကိုစုပ်တဲ့အခါမှာဗီတာမင်ဒီရှိမှကယ်လ်ဆီယမ်စုပ်လို့ရတယ်ခုနကနိုးတောက်လို့ရှိရင်ဗီတာမင်ဒီလည်းပါလို့ပဲကယ်လ်ဆီယမ်ကလည်းပါလာပါအဲဒီအခါမှာကျတော့မလူကတာမလာတဲ့အရက်ရှိတယ်ယူရခိုင်နေပေါ့ဗီတာမင်ဒီနေနေလို့ရှိရင်သူကရပ်ပူသွားတယ်ယူရလည်းကုရသွားတယ်မဖြောင်း
ဘူးဟုတ်ကဲ့ဆရာနောက်ထပ်ရောဒီတခြားယောဂကြီးတွေဖြစ်နေတဲ့အနေအထားရှိသေးလားဆရာ
နောက်ပိုင်းတော့စံသမှုတွေတော့အများကြီးလုပ်ကြတယ်ဒီဗီတာမင်ဒီချိုးတဲ့လို့ရှိရင်နှလုံးယောဂဖြစ်တယ်နှလုံးယောဂဖြစ်တဲ့လူတွေမှာဗီတာမင်ဒီကြောင့်ဖြစ်တယ်အဲနောက်တစ်ခုတော့ခုမှတော့ရှာဖွေသေးတော့ရှိတာပေါ့ဗီတာမင်ဒီချိုးတဲ့လူတွေကမချိုးသေးတဲ့လူတွေကလည်းကင်ဆာပိုဖြစ်တယ်ဒါမျိုးတွေရတယ်ဒီလိုမျိုးတို့ကလည်းခုနကစနစ်တော့ဆိုင်တာပေါ့နိခုနကစနစ်ကကောင်းကောင်းလုပ်လို့နေရင်ဒါကိစ္စဖြစ်မဲ့ပြောင်းနိုင်တယ်ခုကလည်းကံဝင်ပြီးတော့မှခံပြီးတော့ရှင်းရှင်းပြရမှာအဲဒီလိုကမလုပ်နိုင်ဘူးဆိုရင်ကင်ဆာဆဲတွေကခဏကိုယ်လည်းမဟုတ်တာတွေလုပ်တယ်ပွားတယ်အဲဒီကင်ဆာအလုံးဖြစ်လာတယ်လို့ဖြစ်တာပေါ့တခြားတစ်ပတ်ကကြတော့ဒီခုကတက်တွေကိုထင်းသိမ်းတဲ့နေရာမှာဗီတာမင်ဒီရပါတဲ့ဆက်ကြောင်းဗီတာမင်ဒီချူးတဲ့နေတယ်ဆိုရင်လည်းခုကန်ကဆန်သွဲတဲ့ယောဂါတွေခြေဖက်နဲ့ယောဂါတွေကိုဖြစ်လာတယ်ဆိုရင်ဖြစ်ရှိတာရှိ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ခုနကာကွယ်တဲ့နီးတွေနဲ့ပေါ့နော်မရနိုင်လို့ရှိရင်ဒီကုသပေးရတဲ့အနေအထားမျိုးရောရှိလားဆရာ
ဟုတ်ပါရဲ့ကုသပေးဖို့ဆိုရင်ပြီးခဲ့တဲ့လကပဲကျွန်တော်တို့ဗီတာမင်ဒီတိုးဦးဆိုပြီးတော့မှခိုင်နိုင်ပမာဏမှာလည်းရွေးဆွဲလိုက်တယ်ကဘာပေါ်မှာတော့လည်းရှိပြီးသားပါတယ်အဲ့တော့ကုသတဲ့အခါကျတော့သူကသူစီးလိုက်လို့ရှိရင်ဒီထဲမှာရှိတဲ့ဗီတာမင်ဒီတဲ့နည်းနေတာပေါ့လေညာပြင်းတော့20မိုက်ခရိုဂရမ်ပေါ့အဲ့ဒီအောက်ကိုရောက်နေတယ်ဆိုရင်တော့ကုကိုကုရတော့မယ်တောက်စီးပေးရတော့မယ်ပေါ့နော်တောက်စီးတစ်လုံးမှာကဗီတာမင်ဒီကိုထည့်ထားတာက6000အားလို့ခေါ်တာပေါ့နော်အဲဒီကကြတော့ကုရေစီကမုံကြီးတွေကိုဖြိုပြီးတောက်တာလည်းရှိတယ်ဒါမှမဟုတ်ဆေးလုံးထဲမှာပဲတစ်လုံးမှာ6000ပါတယ်ရှိသူ့ကိုတစ်ပတ်ကိုတစ်လုံးတစ်ပတ်ကိုတစ်လုံးနဲ့သုံးလဆက်တယ်ခါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဗီတာမင်ဒီဆေးတွေကပြင်အပမာဏပေါ့နော်များတာဖြစ်တဲ့အတွက်ဒီဆေးကိုအများကြီးမလိုဘဲသွားစားမိရော
တစ်ပတ်ကကြတော့သတိထားဖို့ကကြတော့ဒီပုံမှန်စားဖို့က400ဆေးကုရေစီက6000ဆိုတော့မှားပြီးတော့သုံးမိနေတယ်သူအန္တရာယ်ရှိဒီဗီတာမင်ဒီကဒီနည်းအားသေးတွေနဲ့မတူတာကသူကစီမာပြောတယ်ဒီမာပြောတဲ့စီးတွေပေါ့မှာဘီလိုစီလိုဘီလိုတို့တိုင်းကျတော့ထောက်လိုက်လို့ရှိရင်လူရတဲ့ပူသွားရင်လည်းစီးသွားရင်ကမပါသွားရောအရေးပြောတယ်ဆိုတော့စွန့်ထုတ်ရတယ်လို့ရတယ်အစီမာပြောတဲ့ဗီတာမင်ကျတော့စီးသွားရင်လည်းမပါဘူးမပါတော့ခန္ဓာကိုယ်ကဝင်သွားပြီဆိုအသေးတို့စီးတို့ချက်ပြတ်မှကန့်နေတာညာမထွက်တော့ဘူးတော့ခဏကွာတော့မှလည်းစီးပြီးကုန်သွားမှာပေါ့နော်အဲဒီကမှကျတော့လူရတဲ့ပူထောက်တယ်ဆိုရင်လည်းစိတ်ဖြစ်တယ်လို့ခေါ်တယ်ဗီတာမင်ဒီကုန်ကဲမှုယောဂဖြစ်လာတယ်ပေါ့နော်အဲဒီယောဂကလည်းတော်လေးကြောက်ရတယ်သူကဗီတာမင်ဒီနဲ့ထုံးတဲ့ပေါ့ကယ်လ်ဆီယမ်ကတွဲပြီးတော့ခဏကလေးမှများလာလို့ရှိရင်ဒီနည်းလေးတော့ဘုံကုံဘုံစတုန်းတို့ကခေါ်ကြတယ်ဘုံဆိုတာအယူရရနာတာပေါ့နော်ကုံဆိုတာကကျတော့ကြောက်တယ်တော့ကြောက်ကမှကြောက်တယ်လို့စိမ်းနေကြောက်တယ်လို့ဖြစ်ပြီးတော့လည်းအောင့်လို့လုံးနေတယ်ပေါ့။အမုန်းစားတယ်လည်းပဲ။ဒါပေမဲ့ဒီကများလို့ရှိရင်လည်း ကောင်းကြီးကကြိုက်ပြီးအုံလာတယ်။အမစိုက်ခစ်မုံဟိုအော်ဒီအော်ဒီဖြစ်လာတယ်။ဖြစ်တဲ့ကြလူမျိုးခံစားလာတယ်။အဲ့တော့ပထမကြီးလုံခဲ့မှုမဖြစ်အောင်လည်းရံဝင်တဲ့အတိုင်းပဲပြီးတော့စားမှုလုပ်တယ
်။ဟုတ်ကဲ့နောက်တစ်ခုကဆရာကြီးဒီကြောက်ကအားနဲ့သူတွေမှာဘလောက်ပဲဒီဗီတာမင် D စားစားဗီတာမင် D ကတကယ်အလုံးလုံးနိုင်တဲ့ပုံစံကိုပြောင်းသွားတာမဟုတ်ပဲချို့တဲ့တဲ့အတွက်ဘလိုမျိုးဗီတာမင် D သူတို့ကိုပေးဖို့လုပ်လဲဆရာ
။ကြောက်ကအားနေတဲ့လူတွေမှာဆိုရင်တော့ဗီတာမင် D ကတဘာဝအစားအသောက်မှာပါတဲ့ဗီတာမင် D မျိုးတရားလို့အဲ့ခါမျိုးဆိုတော့ဂျူဗီတာမင် D မျိုးပဲနဲ့အက်တီဗီတာမင် D လို့ခေါ်တယ်။ဒါကလုံးဝနိုင်တဲ့ဗီတာမင် D ပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကိုမီစီဇန်တစ်သက်ပြနေတဲ့ကျမရဲ့စီစဉ်ကိုကြာသာပြေးနေညတိုင်းမှအစ်စ်နားဆင်နိုင်ပြီးမနေ့ဖန်မနေ့မှနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ AA ဘက်ကဖန်စီခေါ်ဆောင်ခဲ့တဲ့တမရော်သားရဲပါဝင်အစိုးရဝန်ထမ်း18ဦးနဲ့တမရော်ဘက်ကဖန်စီထားတဲ့အရက်သားတွေနဲ့တုံ့ပန်းခြင်းလဲလှယ်ဖို့ရခိုင်လက်နက်ကိုင် AA ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ဥဝိတ်တင်းကို AA ကဖန်စီထိမ့်သိမ်းထားတဲ့အပေါ်ကန့်ကွက်ရှုံချကြောင်းပြည်ထောင်စုလွတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့တယ်ဆိုတာနဲ့ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥဝိတ်တင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘတ်လူမှုအဖွဲ့အစည်း40ကျော်ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရွှေနှစ်တင်အမြန်ရေရင်ကဖန်းစီခေါ်ဆောင်ခဲ့တဲ့စစ်တပ်ရဲအစိုးရဝန်ထမ်းတချို့နဲ့တမရော်ကဖန်းစီထားတဲ့သူတွေနဲ့တုံ့ပန်းချင်းလဲလှယ်ဖို့ရခိုင်တမရော် AA ကနိုဝင်ဘာလ17ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်မှာမြန်မာတမရော်သား6ဦးရဲတပ်ဖွဲ့ဝင်9ဦးအကြီးဦးစီးဌာနဝန်ထမ်း2ဦးနဲ့အင်ဂျင်နီယာ2ဦးပါဝင်ပြီးစုစုပေါင်း18ဦးဖြစ်တယ်လို့ဓာတ်ပုံတွေနဲ့တကွဖော်ပြထားပါတယ်။ AA နဲ့ဆက်ဆက်တယ်ဆိုပြီးမြန်မာအစိုးရကဖန်းစီထားသူတွေနဲ့လဲလှယ်ဖို့အသင့်ရှိတယ်လို့လည်း AA ဘက်ကထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်ကရခိုင်ပြည်မှာ AA နဲ့ဆက်ဆက်တယ်လို့ဆွတ်ဆွဲပြီးဖမ်းဆီးထားတဲ့အရက်သားတွေကိုကောက်မွန်စွာပြန်လွတ်ပေးမယ်ဆိုရင်တော့အခုဖမ်းဆီးထားတဲ့စစ်ဖက်နဲ့တပ်ဆိုင်တဲ့သူတွေကိုပြန်လွတ်ပေးဖို့အသင့်ရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်
။ချင်းပြည်နယ်ကမြို့ရန်လွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုရခိုင်တပ်တော် AA ကဖမ်းဆီးထိန်းသိမ်းထားတဲ့ပုံမှာပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းနဲ့အများဆုံးပြန်လွတ်ပေးဖို့နိုဝင်ဘာလ17ရက်နေ့ကပြုတ်လုတဲ့ဒုတိယကြိမ်မြောက်ပြည်ထောင်စုလွှတ်တော်14ကြိမ်မြောက်ပုံမှန်စည်းဝေးမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကအရေးကြီးဆိုတင်တွင်ခဲ့ပါတယ်။ဥဝေတင်းကိုဖမ်းဆီးထားတာဟာနိုင်ငံတော်ကဆောင်ရွက်နေတဲ့အမျိုးသားညင်ကြားစစ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုတို့အပြင်ပြည်သူလူထုစံတန်းနဲ့ကိုစားပြုမှုအပေါ်တိုင်းရိုက်ဆန့်ကျင်အကြမ်းဖက်တာဖြစ်လို့ပြည်ထောင်စုလွှတ်တော်ကပြင်းပြင်းထန်ထန်ကောက်ကွယ်ရှုတ်ချပြီးအခုလိုဥဝေတင်းနဲ့သူဝန်ထမ်းတွေအရသားတွေကိုလုံခြုံစိတ်ချအနေနဲ့ကင်းရှင်းစွာချွင်းချမ်းမရှိအများဆုံးပြန်လွှတ်ပေးဖို့ဒေါက်တာလှမိုးကရည်ကြီးစိုးတင်တွင်ခဲ့တာဖြစ်ပါတယ်
။ကရင်ပြည်နယ်ဂျုံတိုးမြို့တဆောင်တိုင်းပွဲတော်ညမှာလုံခြုံရေးရဲလက်ကင်းမော်ရော်ရင်တစီလက်ပစ်ပုံးပစ်ခတ်ခံရလို့ရဲသုံးဦးနဲ့အရသားတဦးသေဆုံးပြီးရဲအရာရှိတွေပါဝင်ပွဲတော်လက်လက်သူ9ဦးဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ17ရက်ည8နာရီမထိုးခင်မိနစ်အနည်းငယ်မှာကော့ကရစ်ဂျုံတိုးကုန်းပေါ်လမ်းထိပ်ကိုရောက်ရှိနေတဲ့ရဲလက်ကင်းမော်ရော်ကားကိုမော်ရော်ဆိုင်ကနဲ့အနီးကနေဖြတ်တန်းမောင်းနှင်သွားပြီးလူတဦးလက်ပစ်ပုံးတစ်လုံးပစ်ထည့်သွားတာလို့ကရင်ပြည်နယ်ရဲတပ်ဖွဲ့ကဆိုပါတယ်အဲ့ဒီတက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်မှုရှိမရှိစစ်စစ်နေစဲဖြစ်တဲ့အတွက်အခြေအနေကိုလောလောဆယ်မပြောနိုင်သေးဘူးလို့ကရင်ပြည်နယ်ရဲတပ်ဖွဲ့မှူးကပြောကြားခဲ့ပါတယ်ကော့ကရစ်မြို့နယ်ဂျုံတိုးတဝိုက်မှာမြန်မာဆွေရတပ်များအပြင်ကရင်မျိုးသားစည်းရုံး KNU ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA KNU KNLAPC ကရင်ငြိမ်းချမ်းရေးကောင်စီတပ်ဖွဲ့တွေကရင်နယ်ခြားဆောင် BGF တပ်ရင်းတွေလည်းအခြေစိုက်ထားပြီး DKPA ခွဲထွက်အဖွဲ့တွေလည်းလှုပ်ရှားနေပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခမ်းမြို့နယ်မှာအစိုးရတပ်မတော်နဲ့တရားနယ်လေတို့နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားလို့ဒေသခံလူထုပါဝင် မူးဆဲမန္တလေးခရီးသွားတော်တော်များများအခက်တွေ့နေပါတယ်။နိုဝင်ဘာလ17ရက်နေ့မနက်9:00နာရီရဲကစပြီးကုတ်ခမ်းမြို့ဝင်တောင်ဘက်3မိုင်ကွာလွယ်ဆန်စစ်နဲ့ကောင်းခလန်းခွဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်နေတာကြောင့်ကြေးလက်ဒေသခံတွေစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်။
ပြည်내တွင်းကြုံတွေ့နေရတဲ့လေယာဉ်ပြဿနာတွေဖြေရှင်းနိုင်ရတဲ့အတွက်ကချင်ပြည်내လူထုလေယာဉ်ကော်မတီတရက်ကို နိုဝင်ဘာလ17ရက်နေ့ကဖွဲ့စည်းလိုက်တယ်လို့ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ကွန်လာကပြောပါတယ်။ကချင်ပြည်နယ်လူထုလေယာဉ်ကော်မတီအနေနဲ့လိုအပ်ချက်ရှိနေတဲ့လေယာဉ်နဲ့ဆက်စပ်တဲ့ဥပဒေတွေပြင်ဆင်ဖြည့်ဆွက်ဖြတ်သိမ်းရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဥပဒေပြည့်ရေးကဏ္ဍလွတ်တော်နေရမှာကြိုးပမ်းတွားဖို့လေယာဉ်နဲ့ဆက်စပ်တဲ့အစိုးရမဟုတ်တ
အခုတဲ့င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်တပ်တော် AA တပ်ဖွဲ့ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့ချင်းအရက်ဘတ်လူမှုအဖွဲ့အစည်း40ကျော်ကနိုဝင်ဘာလ17ရက်နေ့ကတောင်းဆိုလိုက်ကြပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကတင်ပြထားပါတယ်
ရခိုင်တပ်တော်အနေနဲ့မြို့ရလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းကိုဖမ်းဆီးသိမ်းသိမ်းတာဟာသူ့ရဲ့မဲဆန္ဒရှင်ပြည်သူတွေကိုစော်ကားသလိုဖြစ်နေတဲ့အပြင်အချုပ်ချံအာဏာကိုပါထိပါသလိုဖြစ်နေတယ်လို့ခူမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကညှိနှိုင်းရေးမှူးအိုက်စောမြကပြောပါတယ်
ဒါလူတို့မဲဆန္ဒနေမှာရှိတဲ့လူတို့တည်းရဲ့လုံကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်လေဒါပါပဲဖြစ်ဖြစ်လူတို့ရုပ်ပါပြညာထားတဲ့ပုံစံလေးကိုဖမ်းနေဆိုတာကဒေသခံမဲဆန္ဒရှင်တွေကိုတော်ကားလိုက်တယ်လို့လည်းဖြစ်တယ်နောက်ပြီးတော့ဒီအုပ်ချုပ်ရေးရန်တရားအစိုးရရဲ့အုပ်ချုပ်ရေးရန်တရားနဲ့ဥပဒေပြည့်ရဲ့မန်တိုင်တို့ဘာလို့အဲ့ရတယ်ပိုက်ရိုက်ချိပါလိုက်တာ
ပဲပလောင်ဝမြို့နယ်မြို့ရလှုပ်တော်ကိုဆိုလေအဝေးတင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကအိန္ဒိယနိုင်ငံသား9ဦးစကပြန်တို့ဆက်လက်မောင်းသမားနှူးနေသူကလတန်မြစ်ကြောင်းပေါ်မှာအေအေဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံသားတွေနဲ့ဂျန်တဲ့လူအလုံးကိုနောက်တနေ့မှပြန်လွှတ်ပေးခဲ့ပေမဲ့ဦးဝေတင်းကိုတော့အေအေတပ်ဖွဲ့ကနေခဏိချင်းထိဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်ရခိုင်တပ်မတော်အနေနဲ့တခြားတိုင်းဒေသလက်နက်ကိုင်တွေနီးတူအမျိုးသားတန်းတူရေးကိုပိုင်ပြတန်းခွေရရှိရေးအတွက်တိုက်ပွဲဝင်နေဆိုတာနားလည်ပေမဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာနိုင်ငံတကာစံချိန်စံညွန်းတွေလူခွေရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ချင်းလူခွေရေးဖွဲ့ CHRO ဒါရိုက်တာတူဖြစ်တဲ့ဇန်နင်းလျံကအခုလိုပြောပါတယ်
တိုင်းဒေသအချင်းချင်းကြားမှာပေါ့နော်ချင်းနဲ့ခိုင်ကြားမှာအမုံတီတွေပြက်လာတယ်ဖြစ်ချင်းဘူးပြီးတော့ဒီရမချက်ရှိရှိနဲ့သူတို့ပန်းတိုင်ရောက်နိုင်ဖို့အတွက်တော့သူတို့လမ်းကြောင်းမမဖို့ကြီးကြီးတယ်ဆိုတော့ဒီလူလောက်ရတွေဟာသူတို့ရဲ့ credibility ပေါ့နော်သူတို့ရဲ့အခြေအနေကိုနိုင်ငံတကာအမြင်မှားစေနိုင်တဲ့လောက်ချက်တွေဖြစ်တယ
်ရခိုင်တပ်မတော်ပြောခွင့်ရခိုင်ဒုက္ခကတော့ဦးဝေတင်းကိုဆက်လက်စစ်ဆေးနေစေလို့ပြောပါတယ်
ဦးဝေတင်းကိုတော့ကျွန်တော်တို့ဟိုစစ်ဆေးစရာတွေရှိသေးတဲ့အတွက်ဆက်ပြီးတော့ထိန်းသိမ်းထားတာရှိ
အေတပ်ဖွဲ့ကတော့ဦးဝေတင်းဟာအေတပ်ဖွဲ့လှုပ်ရှားမှုတွေကိုတပ်မတော်ထံတရင်ပေးနေပြီးခုမီလူငယ်တွေကိုလည်းတရင်ပေးဖြစ်ဥဆောင်လှုပ်ဆောင်နေသူလို့လဲစွဲချက်တင်ထားပါတယ်ခင်ဗျာ
ဆက်ပြီးတော့လာမယ့်2020ရွေးကောက်ပွဲအတွက်တိုင်းသားပါတီတွေကပြင်ဆင်မှုတွေစတင်လှုပ်ဆောင်နေသလိုစစ်ရေးပဏိပက္ခတွေတိုက်ပွဲတွေရှိနေသေးတဲ့ကချင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်မှာကိုကချင်တိုင်းသားပါတီတွေကစိုးရိမ်နေကြတာပါအမည်ရဲ့စူးစီးချက်ကိုတော့နမ်ဟ ோம் ကနေတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာမနမ်ဒူဂျာကတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာမဲယုံပိတ်မဲပေးပိုင်ခွင့်မရှိမှစိုးရိမ်တယ်လို့ပြောပါတယ်
တမ်တော့အဲဒီလုံကြုံရဲမကောင်းမှုဆိုပြီးအကြောင်းပြလိုက်လို့ရှိရင်အဲ့ဒီမင်းဆန္ဒနဲ့တို့ရုပ်ောက်ပွဲကော်မရှင်ကတော့ဖွင့်ပေးမှာမဟုတ်ဘူးတိုင်းသားဒေသတွေကအများဖြစ်ကတော့ဒါတိုက်ပွဲတွေအနည်းစားဆုံးကတော့တိုင်းသားဒေသဖြစ်နေတာခုသပြင်းကချင်ပြည်နယ်တို့ရှမ်းပြည်နယ်မြောက်ပိုင်းတို့ရခိုင်တို့အဲ့လိုမျိုးနေရာဒီမှာကျွန်တော်တို့ကဒီမင်းဆန္ဒနဲ့တော်တော်များများပြည်ပင်ခံရမှာကိုကျွန်တော်စိုးရင်တယ်
ကချင်ပြည်နယ်ထဲမှာပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတွေအပြင်ကချင်နိုင်ငံပါတီတွေရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တိုင်းလျံရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီတို့ကရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေကြပါတယ်။ကချင်ပြည်နယ်မှာတော့နယ်မြေကန့်သတ်ပြီးတပြည်နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်နေကြတယ်လို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကရာဦးရွှေမင်းကဆိုပါတယ်
2020မှာပြုလုပ်မယ်ကျွန်တော်တို့အထွေထွေရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတတဲ့လွတ်လပ်မှုရှိတဲ့မတရားမှုတွေကင်းမဲ့တဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကြီးအမှန်တကယ်ကိုဖြစ်နာ ngai mla su de ta che ye dutiya ta che ka lo chan lu yin chan ye ko 2020 ami go chan lu phit pa mla kya e ga chan lu aku nca lat ma yi thu tha da ma shi de lo ta song daya palatro lat ma yi thu tha da le ma shi de twae chan lu tit che me yu khwin lin nai mu me san da ne mi de pait tain twa nai mu da de twae chan lu so yin ne
ကချင်မျိုးနာကွန်ကရက်ပါတီ KMC ကသူတို့ရဲ့စိန်ခေါ်မှုနဲ့ပတ်သက်ပြီးပြန်ကြားရေးတာဝန်ခံဦးကြည်လန်းရော်ကအခုလိုပြောပါရယ
်ဒီကချင်ပြည်နယ်လွတ်တော်နဲ့ပြည်ထောင်စုလွတ်တော်မှာကျွန်တော်တို့ကချင်ပါတီကလွတ်တော်အမတ်တွေအဓိကရောက်ရှိရေးကကချင်ပြည်နယ်မှာရှိတဲ့ကျွန်တော်တို့ကချင်ပါတီရဲ့အဓိကစိန်ခေါ်ချက်ပေါ့
2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်ပြည်နယ်အတွင်းရှိဝိုင်းမော်၊ချီဖွေ၊စွန်ပရဘုံ၊မချမ်းပေါ၊ခေါင်လန်ဖူး၊တနိုင်း၊အင်ဂျန်ယန်မန်စီမိုးမောက်ရွှေကူနဲ့ဆော့လော်မြို့နယ်အတွင်းကတချို့ရောကျေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရွှေနဒီအမြန်ရေရင်ကဖမ်းဆီးခေါ်ဆောင်ခဲ့တဲ့တပ်မတော်သားရဲအပါအဝင်အစိုးရဝန်ထမ်း18ဦးနဲ့တပ်မတော်ကဖမ်းဆီးထားတဲ့အရပ်သားတွေနဲ့တုံ့ပန်းခြင်းလဲလှယ်ဖို့ရခိုင်လက်နက်အေအေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမွေတင်းကိုရခိုင်တပ်မတော်အေအေကဖမ်းဆီးထိန်းသိမ်းတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကြောင်းပြည်တော်စုလွတ်တော်မှအရေးကြီးအဆိုတင်တွင်းခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းရင်းသတင်းလွှာခဏကိုမနေ့ကတောက်ကြနေမနေ့ပိုင်းစီစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းမှာပဲည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ပါတယ် VOA American တန်ရဲ့ကြာသာပတိနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခု VOA ရဲ့ကြာသာရင်းနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။တိုင်းနယ်ချီရဲ့ရူရင်ကြတဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းမှုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကခွင့်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့အမှုကိုစုံစမ်းခွင့်ပြုဖို့ ICC ဥပဒေရရှိချုပ်ကဇူလိုင်လ4ရက်နေ့မှာရှောက်ထားတာကိုတရားရုံးမှတန်ခင်ကြိုတင်စစ်ဆေးရတဲ့တရားသူကြီး3ဦးပါအဖွဲ့ကခွင့်ပြုလိုက်တာဖြစ်တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါကြေကြေပြန့်ပြန့်ဒါမှမဟုတ်စီစဉ်တကျအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တာတွေကလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကောင်းမြောက်နိုင်တယ်လို့ယုံကြည်စရာအကြောင်းရင်းတွေရှိနေတယ်ဆိုပြီးတရားသူကြီးအဖွဲ့ကတုံ့တက်ခဲ့တဲ့အကြောင်းလည်းပြောဆိုထားပါတယ်နောက်တစ်ဆင့်အနေနဲ့ ICC ဥပဒေရရှိရုံးကရန်နံမြအချက်လက်ထောက်ထားတွေစုဆောင်းရမှာဖြစ်ပြီးလိုအပ်တယ်လို့အခြေယူမှာဖြစ်ကြောင်းလည်းပြောဆိုထားတာပါ2019အဟုတ်လာတဲ့ရုံးက ARS စွန်ရောက်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းနေမြေရှင်းလင်းရေးလုပ်ရကနေရိုဟင်ဂျာတွေ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်း ICC ကိုဖွဲ့စည်းထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့မြန်မာနိုင်ငံကတော့စုံစမ်းမဲ့အစီအစဉ်တွေကိုလက်ခံမှာမဟုတ်ကြောင်းပြောဆိုထားပြီးလက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ထောက်ခံထားပါတယ်။ရွှေကြားဆိုတဲ့အသုံးလုံးကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆူရကတော့နိုင်ငံတကာနဲ့လူ့ခွင့်ရေးအဖွဲ့အစည်းတွေကဆွဆွဲနေတယ်လို့လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာတွေမရှိတဲ့အကြောင်းပြောဆိုထားတယ်လို့ကျူးလွန်နေတာတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိခဲ့တဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်
။ကြာသာရင်းနှီးညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Wondira ဖြစ်ပါတယ်။မနေ့ကတောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ32 kHz 9335လှိုင်းဒိုမီတာ40 kHz 9483ညလှိုင်းဒိုမီတာ48 kHz 56153ညနဲ့ဒုတိယနိုင်ဝက်မှာလှိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်။ဝေဝသောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင
This program has come to you from the Voice of America, Washington.